Welcome to the Voice of America in Burmese.
မင်္ဂလာပါကြပါတော်တာရှင်များရှင် View American တက်ကနေ2022ခုနှစ်ဇွန်လ28ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့58တို့အပြင် Line လက်မီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထွက်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ပါတယ်။ဒီကနေ့ညအဖြစ်အတွက်အစီအစဉ်မူအဖြစ်ကျွန်မအလေးမကတောင်းယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။သောရရှင်ပေါင်းဒေးရန်ခတ်သိန်းအင်းကြီးကကင်းကြီးနဲ့ကြပါစေ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုအချိန်ကတ်မရှိကူညီပေးမယ်လို့ G7 ခေါင်းဆောင်တွေကပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးမကြခင်ရပိုင်းအတွင်းမြန်မာပြည်ကိုသွားဖို့ရှိနေပါတယ်။ဩစတြေးလျဂျာမနီဘရူနိုင်းတို့နဲ့မြန်မာစစ်ကောင်စီကတန်တမန်ဆက်ဆံရေးလျှော့ချထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုဥတ္တမောင်သားနဲ့တင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်မက်ပြန်မှာစတင်မှာပါအ
ာဆီယံအလဲကျဥက္ကဋ္ဌကောင်းကူကားတဲ့တိုင်းမြန်မာနိုင်ငံရေးရေးလုပ်ငန်းတွေမှာအာဆီယံအင်ဗိုင်းနဲ့ပါဖို့ပေါ့လေတွေ့ချင်းတွေ့တိုက်တဲ့တိုင်းသားလက်နက်ကိုင်ဆွဲစီကိုယ်စားလှယ်တွေတွေ့ဖို့ရှိပါမယ်အဲတချို့သောနိုင်ငံကြီးပါတီတွေလည်းတွေ့ဖို့ရှိပါမယ်
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းပြောသွားတာပါဒီအကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဝမ်ပေါင်ကုမ္ပဏီလုပ်ငန်းခွေအငွေပြက်လက်နက်တွေနဲ့ပြစ်ကတ်ခံရတာပလောမြို့နယ်တွင်တိုက်ပွဲကြောင့်ရိတ်ခါသိမ်းမှုလမ်းကြောင်းပိတ်ဆို့ထားတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးသတင်းဆောင်ပါမြင်ကွင်းဆက်မှတ်စုကဘာတလွားခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့ကပြောပြပေးမှာပါရှင
်။ယူကရိန်းနိုင်ငံကိုအနာဂတ်မှာရေရှည်ကူညီပံ့ပိုးပေးရင်းနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားကကြီးမားတဲ့ပေးဆက်မှုတွေပေးရမယ်စတဲ့ပြင်ထန်တဲ့ဆုံးဖြတ်ချက်တွေကို G7 ကမ္ဘာစီးပွားအင်အားကြီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာခေါင်းဆောင်တွေကပူးတွဲကြေညာချက်ထုတ်ပြန်မှုရှိပါတယ်။ဒါပြင်ကမ္ဘာတဝန်းဆင်းရဲနွမ်းပါမှုရောကြရေးနဲ့ဥရုယာတီပြောင်းလဲမှုကိုလက်တွဲတိုက်ဖျက်ကြမယ်ဆိုတဲ့သဘောတူညီမှုတွေလည်းခေါင်းဆောင်တွေရဲ့ကြေညာချက်မှာပါဝင်ပါမယ်။ Kremchuk မြို့မှာရှိတဲ့မော်တခုကိုရုရှားကလေကြောင်းကတိုက်ခတ်ခဲ့တဲ့ဆက်စုပ်ရင်ရှာပွဲလုပ်ရက်ကိုပြစ်တင်ရှုံချလိုက်ပြီးစစ်ရာဇဝမှုမြောက်ပြီးသမ္မတဗလာဒီမီယာပူတင်အပါအဝင်ဒီတက်ခတ်မှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ထိပ်သီးဆိုးပွဲပိတ်ပွဲအခမ်းအနားမပြီးဆုံးခင် G7 ခေါင်းဆောင်တွေကပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့အွန်လိုင်းကတဆင့်တင်းတင်းလေးမှာဆက်သွယ်ဆွေးနွေးခဲ့ပြီးတဲ့နောက်ယူကရိန်းကိုအချိန်အကန့်အသတ်မရှိကူညီထောက်ပံ့ပေးသွားမယ်လို့အမေရိကန်၊ဂျာမနီ၊အီတလီ၊ဗြိတိန်၊ကနေဒါနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့ G7 ခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်ခင်ဗျာ
ကီးဖြုန်းနဲ့ကီလို300အကွာကဇေဝစင်တာတခုကိုတနင်္လာနေ့ကရုရှားဒုံးကျည်ထိမှန်ခဲ့တဲ့အတွက်အနည်းဆုံးလူ18ယောက်သေဆုံးသွားခဲ့ကြပြီးအသည့်အနေထားတက်လန့်ထားတဲ့မိမိရဲ့တပ်သားရေအတွက်ကိုလည်း9ဆအထိတိုးမြှင့်လိုက်တယ်လို့နေတိုးကကြေညာလိုက်ပါတယ်နေတိုးတပ်သား4000ကိုတက်လန့်ထားရကနေတနင်္လာနေ့မှာတပ်သား3သိန်းကျော်အထိတက်လန့်ထားလိုက်တာဖြစ်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ဂျန်စတိုတန်ဘတ်ကတနင်္လာနေ့ကပြောပါတယ်ခရီမန်ချုပ်မြို့ရှိရုရှားကပြစ်ခတ်ခဲ့တဲ့ဇေဝစင်တာထဲမှာလူ1000ကျော်ရှိနေခဲ့တယ်လို့ယူကရိန်းသမ္မတဆယ်လန်စကီကပြောပါတယ်။ဒါကမတော်တဆထိမှန်တာမဟုတ်ပါဘူး။ဈေးဝယ်စင်တာကိုတိတိကျကျတွက်ချက်ပစ်ခတ်တာဖြစ်ပါတယ်လို့တနင်္လာနေ့ကပြောတဲ့ညပိုင်းဗီဒီယိုမိန်ခွန်းမှာယူကရိန်းသမ္မတကပြောသွားခဲ့ပါတယ်။အဲဒီနေရာဟာကီးမြို့ရဲ့အရှိတောင်ဘက်ကီလိုမီတာ300အကွာမှာရှိပြီးရုရှားစစ်တပ်အတွက်ဘာအန္တရာယ်မှမရှိသလိုဘာမဟာဗျူဟာတန်ဖိုးမှလည်းမရှိပါဘူးလို့သမ္မတဇယ်လန်စကီကအစောပိုင်းInstagram မှာပြောခဲ့ပါတယ်ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့ပြစ်ခတ်မှုကြောင့်ကမ္ဘာကထိမ့်လန့်တုံ့လုံစရာဖြစ်သွားခဲ့ပါတယ်ယူကရိန်းဈေးဝယ်စင်တာကိုထိမှန်ခဲ့တာပါရက်ဆက်ကြမ်းကြုတ်မှုတွေတဲကနောက်ဆုံးရက်ဆက်မှုဖြစ်ပါတယ်ယူကရိန်းကိုကျွန်တော်တို့ဆက်လက်ထောက်ခံမှာဖြစ်ပြီးဒီကြမ်းကြုတ်မှုတွေအတွက်တာဝန်ရှိသူတွေပါဝင်တာဝန်ယူလာအောင်ရုရှားအပေါ်အရေးယူမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်က Twitter လူမှုစာမျက်နှာမှာပြောလိုက်ပါတယ်
မြန်မာနိုင်ငံအတွင်းနေရစွန့်ခွာထွက်ပြေးရသူအရေအတွက်ဟာအခုချိန်ထိတသန်းကျော်မှရှိနေတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အ ခုလိုအိုးအိမ်ဆုံးကထွက်ပြေးနေရသူတွေလည်းမြန်မာနိုင်ငံမှာမနစ်ဖေဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထွက်ပြေးတိမ်းရှောင်လာသူ၄ပုံ၃ပုံနီးပါးနဲ့ညီမျှတဲ့9,600နီးပါးလည်းပါဝင်တယ်လို့ဆိုပါတယ်ဒီအစင်းကစားပါအချက်လက်တွေကိုတော့ယွမ်အိုချယုံကအခုလ21ရက်နေ့မှာနောက်ဆုံးကြောက်ယူခဲ့တာလို့ဆိုပါတယ်စင်ခေါ်မှုတွေနဲ့ဗန္ဒိဆိုင်အခက်အခဲတွေရှိနေတဲ့ကြားကပဲချင်းပြည်နယ်စကိုင်းနဲ့မကွေးတိုင်းအတွင်းမှာရှိကြတဲ့ကူညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မှုခက်ခဲတဲ့ဒေသတွေကိုအရေးပေါ်အသက်ကယ်ဆယ်ရေးနဲ့ဆိုင်တဲ့အကူအညီတွေအထောက်ပံ့နေအကန့်အသတ်နဲ့ပို့ပေးနိုင်ခဲ့တယ်လို့ဆိုပါတယ်စားတောက်ကုန်လောင်စာဆီနဲ့ခလုံးနေထိုင်ရေးအတွက်လိုအပ်တဲ့ပစ္စည်းတွေအပါအဝင်အထွေထွေကုန်စည်နှုန်းကြီးမြင့်မှုတွေကပါဝင်ကူညီသူတွေအတွက်စိုးရိမ်စရာအကြောင်းအရာတရားဖြစ်နေတယ်လို့လည်း UNO ချားယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ပြပကသွင်းကုန်တွေအပေါ်မိခိုအားထားနေရတဲ့မြန်မာနိုင်ငံဟာကုန်စည်နှုန်းကြီးမြင့်မှုရဲ့ဒဏ်ကိုပိုပြီးခံနေကြရတယ်လို့ဆိုပါတယ်ကျမရဲ့အတွက်ဝန်ထမ်းအရေးအတွက်ကုသပေးနိုင်တဲ့အဆောက်အုံနဲ့စေဝါပစ္စည်းမလုံလောက်တာတွေကသွားဖွာမိခင်နေနဲ့ရင်သွေးတွေရဲ့ကျမရဲ့အပြင်အရေးပေါ်ကျမရဲ့လိုအပ်ချက်အခြေအနေတွေအတွက်ပိုပြီးစိုးဝါသွားစေတယ်လို့ဆိုပါတယ်။ဒါအပြင်ကြောင်းတက်ရမယ့်အရွယ်ကလေးငယ်တွေရဲ့ထက်ဝက်ဖြစ်တဲ့ကလေးငယ်၄သန်းလောက်ဟာလည်းကြောင်းတက်ခွင့်မရတာနှစ်နှစ်တင်းတင်းရှိသွားပြီလို့ UN OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင
်ဗျာ။ Australia, Germany နဲ့ Brunei နိုင်ငံတွေကမြန်မာသားအမတ်ကြီးတွေကိုပြန်လည်ခေါ်ယူပြီးတန်ယုံယာယီတာဝန်ခံများနဲ့အစာထုတ်ခန့်လိုက်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။တဖက်နိုင်ငံတွေဘက်ကတန်တမာအစ်စ်ရှော့ချဆက်ဆံတာတွေကိုပြန်လည်တုံ့ပြန်တာဖြစ်တယ်လို့ခုလိုပြောပါတယ
်။သူတို့အနေနဲ့တန်ယုံမှာသူတို့တန်ယုံတွေမှာတန်ယုံယာယီတာဝန်ခံတွေပဲသူတို့ဆန့်ခဲ့တာရှိပါတယ်။အဲဒါကြောင့်မလို့လေကျွန်တော်တို့ဒီသတင်းစာအင်းင်းပွဲတွေမှာလည်းနိုင်ငံခြားရေးဌာနကိုကျွန်တော်တို့ခိုင်းတဲ့ပတ်သက်ပြီးနိုင်ငံတွေရဲ့တချို့နိုင်ငံတွေရဲ့တန်တမာအဆင့်ပေါ့နော်ဆော့ချမှုတွေလည်းမြေကြီးကရှိတယ်ကျွန်တော်အနေနဲ့ကတော့သူကြီးရဲ့ဆောင်ရွက်ချက်နဲ့ဆောင်ရွက်ပေါင်းလို့ပြောခဲ့ရှိပါတယ်အကြောင်းကျွန်တော်အနေနဲ့အဲ့နိုင်ငံသုံးနိုင်ငံတန်မတ်ကြီးတွေကိုကျွန်တော်ပြန်လည်ခေါ်ထားလို့ပြောရတယ်တချို့ကမတ်တရားတော့ပြန်ရောက်နေပါပြီအဲဒီမှာလည်းကျွန်တော်အနေနဲ့အမေဩစတြေးလျဘူနိုင်အဲ့သုံးနိုင်ငံမှာမြန်မာနိုင်ငံနဲ့ရင်းယာယီတာဝန်တောင်းတဲ့နေပဲထားရှိပြီးတန်တမာလုပ်ငန်းတွေဆက်လက်ဆောင်ရွက်ပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားတွေပေးလာကြတဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုသံတမန်အစ်စ်ရှော့ချဆက်ဆံလာခဲ့ပါတယ်။ဒီအပေါ်မှာမြန်မာနိုင်ငံဘက်ကလည်းတံပြန်ပြီးသံတမန်အစ်စ်ရှော့ချဆက်ဆံလာလို့မယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့ဘူးပါတယ်။အခုလိုသံအစ်စ်ရှော့ချထားတဲ့အထက်ဗြိတိန်အစ္စရေးလိုနိုင်ငံတချို့ရှိနေသေးပေမဲ့ဒီနိုင်ငံတွေအပေါ်ရောတုံ့ပြန်ဖို့ရှိပါသလားလို့ VOA ကမေးမြန်းခဲ့ပေမဲ့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းမတုံ့ပြန်သေးပါဘူး။မြန်မာစစ်ကောင်စီအားလက်ရှိအားဖြင့်ကုလသမဂ္ဂဌာနချုပ်မှာပါကိုစားပြုခွင့်မရဘဲတန်တမာရေးဖိအားတွေကြုံနေရပါတယ်အာဆီယံအစိမ့်အစည်းအဝေးတွေမှာလည်းမြန်မာစစ်ကောင်စီကိုစားပြုတော်ကိုအခုချိန်ထိညှင်းပယ်ခံနေရပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလံမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီဟာဒေတာရင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့လန်ဆန်းမဲကောင်ပူပေါင်းဆောင်ရေးအစီအစဉ်ဆွေးနွေးပွဲတက်ဖို့အတွက်အခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းမှရေးပါတယ်ဒါဟာမနစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တရုတ်နိုင်ငံကအဆင့်အမြင့်ဆုံးအရာရှိတဦးမြန်မာနိုင်ငံကိုလာရောက်ခြင်းလည်းဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရာသားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူလိုက်တဲ့စစ်တပ်ကိုပြစ်တင်ဝေဖန်ခြင်းမရှိတဲ့တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းအဓိကထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့စစ်ကောင်စီရဲ့မဟာမိတ်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြတဲ့နောက်ပိုင်းအနောက်အစုနိုင်ငံတွေရဲ့တန်ခတ်အရေးယူမှုတွေကြောင့်မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားတို့အပေါ်ပိုးပြီးတော့မိခိုအားထားလာနေတာပါတရုတ်အစိုးရကတော့မြန်မာနိုင်ငံရဲ့အခြေအနေတွေဘယ်လိုပဲပြောင်းလဲသွားပါစေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်တဲ့နိုင်ငံဖြစ်တည်ရှိမှုကိုအစဉ်အမြဲထောက်ခံသွားမယ်လို့ပြီးခဲ့တဲ့ AP လအတွင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးအနေနဲ့ဒီခေတ်စဉ်အတွင်းစစ်ကောင်စီအကြီးအကဲနဲ့တွေ့မယ်မတွေ့ဘူးဆိုတာတော့မသေးကြဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ဇူလိုင်လ2ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံမှာကျင်းပမဲ့3ရက်ဒီစည်းဝေးပွဲကို တရုတ်နိုင်ငံအပြင်ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါ။ဝန်ကြီးဝိုင်းဟာမြန်မာနိုင်ငံမှာစစ်အာဏာသိမ်းဖို့တည်င်းပတ်အနေငယ်အလို2022ခုနှစ်ဇန်နဝါရီလ12ရက်နေ့ကမြန်မာနိုင်ငံကိုတွားရောက်ပြီးအဲ့ဒီအချိန်ကကာကွယ်ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြောက်လိုင်းနဲ့တွေ့ဆုံပြီးလူမျိုးရေးနဲ့ညီညာရေးကိစ္စတွေအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်တပ်မတော်ကတည်င်းထုတ်ပြန်ထားပါတယ်ခင
်ဗျ။မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာကျင်းဒီတူဖော်နေတဲ့တရုတ်ဝမ်ပေါက်ကုမ္ပဏီဟာဒီရက်ပိုင်းထဲမှာအဝေးပစ်လက်နက်တွေနဲ့တိုက်ခိုက်တာခံရရတယ်လို့ကုမ္ပဏီဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်ကကျင်းဒီစီမံကိန်းလုပ်ငန်းခွင်တွေကိုအဝေးပစ်လက်နက်တွေနဲ့ဘုံးစံအမြောက်များကြားရောက်ခဲ့တယ်လို့တရုတ်ဝမ်ပေါက်ကုမ္ပဏီကဂျွန်လ29ရက်တနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။ဘယ်အဖွဲ့အစည်းကလုပ်ဆောင်တယ်လို့တရုတ်ကုမ္ပဏီဘက်ကတိတိကျကျမစွပ်စွဲထားပေမဲ့အခုလိုလုပ်ရကြောင်းကုမ္ပဏီကိုမီခိုနေရတဲ့မြန်မာလုပ်သားတွေနစ်နာနိုင်ပြီးဒီဒေသမှာလည်းလူမှုစီးပွားအကျတဲတွေဖြစ်လာနိုင်တယ်လို့ကုမ္ပဏီဘက်ကသတိပေးလိုက်ပါတယ်။ဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကတော့သူတို့အနေနဲ့ကုမ္ပဏီကိုဥတီတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိပေမဲ့စီမံကိန်းနားကကြီးရွာတွေကိုမိရှို့နေတဲ့စစ်တပ်ကိုကုမ္ပဏီဝန်ထမ်းမှခိုးလုံခွင့်ပေးထားတာလက်နက်ခင်းရန်တူလောင်ခွင့်ပေးထားတာတွေကြောင့်တိုက်ခိုက်ရတာဖြစ်တယ်လို့ VOA ကပြောပါတယ်။ကျင်းဒီထုတ်လုပ်တာကိုရန်သားထားတာ16လလောက်ရှိပြီလို့ထုတ်ပြန်ချက်မှာကုမ္ပဏီကဆိုပါတယ်ကောစစ်ကောင်စီဘက်ကတော့ဝမ်ပေါက်ကုမ္ပဏီတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တိတန့်ထုတ်ပြန်တာမရှိသေးပါဘူး။ဝမ်ပေါက်ကုမ္ပဏီကတော့သူတို့အနေနဲ့လက်ရှိပဋိပက္ခတွေထဲမှာပါဝင်ပတ်သက်လို့ချင်းမရှိသလိုစီမံကိန်းဝန်ထမ်းတွေရဲ့အသက်အန္တရာယ်ကင်းရှင်းရေးကိုလက်နက်ကိုင်အဖွဲ့တွေလက်နက်မဲ့အဖွဲ့တွေအားလုံးကလေးစားပေးဖို့ဂျွန်လ29ရက်ကထုတ်ပြန်တဲ့သူတို့ရဲ့စာထဲမှာတိုက်တွန်းထားပါတယ်။ဝမ်ပေါက်ကျင်းဒီထုတ်လုပ်ရေးကုမ္ပဏီဟာစစ်တပ်ပိုင်စီမံကိန်းလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီဖြစ်ပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားကြသူတွေကစစ်တပ်ပိုင်းလုပ်ငန်းတွေသဘိမ့်မောက်ဖို့စော်ဩထားကြပါတယ
်။မြန်မာစစ်ကောင်စီကထိုင်းမြန်မာနယ်စပ်အနီးကကရင်ပြည်နယ်အတွင်းတလင်းလာနေမှာလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ထိုင်းချေဆိုင်ထိုင်းအင်ကွိုင်းယားသတင်းမှာဖော်ပြပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာဒေသတွင်းမှာဖြစ်ပေါ်နေတဲ့စီးပွားရေးပြခတွေကနေထွက်ပြေးတင်းချောင်လာတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဒေသတွင်းသတင်းအရင်းမြစ်တွေကိုကိုကာဖော်ပြပါတယ်။အလားတူပဲအဲ့လိုတိုက်ခိုက်မှုဖြစ်နေတဲ့အချိန်မှာပဲကင်းပြင်းတဲ့ဒူပလာယာခရိုင်အတွင်းမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေအခုပဲပြုလုပ်နေတဲ့အကြောင်းဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ရဲ့မန်နေဂျာတူဖြစ်သူမတ်ဇိုယာဖန်းက Twitter လူမှုကွန်ရက်မှာအချိန်နဲ့တပြေးညီတင်ပြခဲ့ပါတယ်။ဒီချိန်ထဲမှာပဲဗြိတိန် EU အမေရိကန်နဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စစ်ကောင်စီကိုလေရင်စီရောင်းချမှုတွေပြစ်ပင်ကန့်သတ်ချဖို့သူကတောင်းဆိုပါတယ်လေကြောင်းတိုက်ခိုက်မှုဖြစ်ပွားတဲ့အနီးမှာရှိနေတဲ့တက်ကြွလှူရှာသူတူကလည်းခဏနေပြန်သားနေတဲ့လေရင်ပြန်အတန်နဲ့အတူမရှိမနှောက်မှာပဲဘုံကျဲလို့ပောက်ကွဲတဲ့အတန်တွေပါဗီဒီယိုပါတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေမှာတင်ပြခဲ့ပါတယ်ထိုင်းနယ်ဇက်ကဘေးကင်းလုံခြုံတဲ့နေရာအနီးကိုရောက်လာနေတဲ့စစ်ပေးဆောင်တွေအပေါ်အနယ်ရှိလောက်တဲ့အထိနှိမ့်ပြီးတော့စစ်ကောင်စီကလေရင်ကိုပုံထုနေကပြန်တန်းခဲ့တာကိုကရင်တဘာဝပတ်ဝန်းကျင်လူမှုရေးဆိုင်ရာလှူရှာမှုကွန်ရက်ကိစ္စအဖွဲ့ကလူမှုကွန်ရက်မှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းစစ်ကောင်စီကကလေးငယ်တွေကိုကိုလက်အင်ကချိုရင်းသွားစေတာအပါအဝင်တပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့အစင်ကားစားကုလသမဂ္ဂကအစင်ကားစားထုတ်ပြန်ပြီးသတင်းပတ်အနေငယ်အတွင်းမှာအခုလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်တဲ့မှတ်တမ်းဗီဒီယိုထွက်ပေါ်လာတာပါခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ခုကိုပြောပြပေးပါမယ်မြန်မာအရေးဆိုင်ရာအာဆီယံအထူးသံတမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီး Preston Khon ဟာမနက်ဖြန်ဂျွန်လ29ရက်နေ့ကနေနောက်လ3ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ခီးစဉ်အတွင်းပုဂံမှာလုံးမဲ့ဒေတာရင်းအစည်းအဝေးကိုတက်ရောက်ဖို့ရှိသလိုအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမယင်ကျင်းနိုင်ကပြောပြပေးမှာပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးသံတမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးPreston Khon ရဲ့မြန်မာခီးစဉ်ဟာမနက်ဖြန်မှာစတင်မှာပါဒီခီးစဉ်ဟာဇွန်လ29ရက်ကနေဇူလိုင်လ3ရက်ထိကြာမြင့်မှာဖြစ်ပါတယ်အထူးသံတမန်ဟာနိုင်ငံရေးပါတီတွေတိုင်းဒေသနဲ့နိုင်ငံတချို့နဲ့တွေ့ဆုံဖို့ရှိပြီးပုဂံဒေတာမှလုံးမဲ့မဲခေါင်လန်ချန်းဒေတာရင်းဆွေးနွေးပွဲတစ်ခုကိုပါတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်ဒီမှာတော့ရောက်ပြီးရင်ကျွန်တော်ဒီနောက်တနေ့မှာတော့ဒီနိုင်ငံသားရေးဝန်ကြီးကိုတွေ့ပုံတင်နေကျွန်တော်တို့ဖိုးရောက်တွေ့ရမယ်။တိုင်းနေမှာပဲနိုင်ငံတော်ကောင်စီဥက္ကဋ္ဌနဲ့ဘုံကြီးညွှန်ရတဲ့တွေ့ဖို့များပါတယ်ဗျ။နော် နောက်တစ်ရက်တွေမှာတော့အာဆီယံအလဲကျဥက္ကဋ္ဌကျွန်တော်ကကျွန်တော်တို့တောင်းဆိုထားတဲ့အတိုင်းမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအာဆီယံအာဆီယံအင်ဗိုင်းနဲ့ပါဖို့ပေါ့လေအဲကျွန်တော်တွေ့တင်တွေ့တိုက်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းကိုယ်စားလှယ်တွေကတွေ့ဖို့ရှိပါမယ်အပြီးရင်တော့ကျွန်တော်တို့အဲတချို့သောနိုင်ငံကြီးပါတီတွေလည်းတွေ့ဖို့ရှိပါမယ်အဲ၃ရက်နေ့ချီမှာတော့မှတ်ပါတယ်၃ရက်နေ့ကတော့ကျွန်တော်တို့ကမဲထောင်လံချန်စီဝေးပကံမှာရှိတာပကံမှာရှိတော့အဲ့ဒီကိုသွားပြီး
တွဲဆောင်မဲ့နိုင်ငံရေးပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမည်တွေအပြင်သူ့ခီးစဉ်အသေးစိတ်ကိုလည်းလုံခြုံရေးအရာမထုတ်ပြန်သေးပါဘူးအခုခီးစဉ်ဟာအထူးတန်ရဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်အတွင်းမြန်မာရေးအာဆီယံခေါင်းဆောင်တွေကြားရထားတဲ့ဘုံသဘောတူညီချက်အထမြောက်ရေးဆောင်ရွက်တဲ့အပိုင်းမှာတိုးတက်မှုအခြေအနေနောက်ဖနွန်ပင်မြို့မှာပြီးခဲ့တဲ့မေလဇန်းလုံးကကျင်းပခဲ့တဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာတိုင်ပင်ဆွေးနွေးမှုအစည်းအဝေးရလဒ်တွေကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ကမ္ဘောဒီးယားဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်ပြောဆိုထားပါတယ်။အာဆီယံဘက်ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်မှာမြန်မာရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရနိုင်ရေးလည်းပါဝင်ပါတယ်။ဒီအချက်ကြောင့်အထူးတန်ဘက်ကသူခီးစဉ်တွေမှာမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းထားပါတယ်စစ်ကောင်စီဘက်ကတော့အရင်အခေါက်သဘောထားအတိုင်းတွေ့ဆုံခွင့်ပေးဖို့မရှိဘူးလို့ VOA ကိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်တို့ပြောပြီးကြတယ်ပါပဲတရားဥပဒေနဲ့ရင်ဆိုင်ရတဲ့နဲ့ကျွန်တော်တို့ဥပဒေရရင်ခံထားတဲ့အင်္ဂါနဲ့တွေ့ဆုံသွားတော့ကန့်သက်ချက်ရှိမှာဖြစ်ပါတယ
်ပြီးခဲ့တဲ့အာဆီယံအထူးတန်ရဲ့ပထမအကြိမ်မြန်မာခီးစဉ်မှာရလက်ကောင်းတွေထူးထူးခြားခြားမရှိခဲ့ပါဘူးအခုဒုတိယအခေါက်မှာတော့အရင်ကထက်တော့လက်စုပ်လက်ကင်ရလက်တစ်ခုရဖို့မျှော်လင့်နေလို့မြမရေးလေးလာသူဒေါက်တာခင်စောဝင်းက VOE ကိုပြောပါတယ
်ခုစကလာတဲ့အခေါက်ကျင်းလဲတန့်ရှင်ကြီးရေဒီရောဂါနည်းနည်းလေးကိုပြောရအောင်ကျန်လက်ကဟိုလက်စုပ်လက်ကင်ဖြစ်လာတယ်ပေါ့လေအဲ့တော့စိတ်တော်လဲပညာကောင်းတယ်ဆက်ရှင်ပြောလို့နော်ဒီအားချာဆွဲပို့ပြီးတော့လုံးဖြစ်နေလို့တော့ဖြစ်ပါတယ်
အာဆီယံအထူးတန်ဟာဒေါက်ဆန်းစုကြည်ကိုတွေးခွင့်ပေးဖို့အပြင်ကာယကံရှင်ရဲ့အသက်အရွယ်နဲ့ကျန်းမာရေးကိုထောက်ရှုပြီးလက်ရှိထိမ့်သိမ်းထားတဲ့နေပြည်တော်အချုပ်ထောင်ကနေအရင်ထိမ့်သိမ်းထားတဲ့နေရာကိုပြန်ပို့ဖို့စစ်ကောင်စီကိုမနေ့ကပဲတိုက်တွန်းထားပါတယ
်။အာဆီယံအထူးတန်ရဲ့မြန်မာခီးစဉ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့တွေ့ဆုံမှုရှိတဲ့အကြောင်းပိုင်းအင်ဂျင်နီယာပြောပြပေးတော့တာပါအခုဆက်ပြီးတော့သခိုင်းတိုင်းဘက်ကဝမ်ပေါင်ကုမ္ပဏီလုပ်ငန်းခွင်အဝေးပြက်လက်နက်တွေနဲ့ပြစ်ခတ်ခံရတဲ့တဲ့တင်ပြောပြပေးပါမယ်မြန်မာနိုင်ငံအလဲပိုင်းသခိုင်းတိုင်းမှာဂျင်းနီတူဖော်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီဟာဒီအပိုင်းထဲမှာအဝေးပြက်လက်နက်တွေနဲ့တိုက်ခတ်တာခံခဲ့ရတယ်လို့ကုမ္ပဏီဘက်ကထုတ်ပြန်လိုက်ပါတယ်ဘယ်အဖွဲ့အစည်းကလှုပ်ဆောင်တယ်လို့တရုတ်ကုမ္ပဏီဘက်ကတော့တိတိကျကျမဆွဆွဲထားပေမဲ့ဒီလောက်ရကြောင့်ဒေတာရင်းလူမှုစီးပွားအကျပ်အတည်းကျုံလာနိုင်တယ်လို့တရုတ်ကုမ္ပဏီဘက်ကသတိပေးပါတယ်။ဒေတာကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကတော့အခုလိုအခြေအနေဖြစ်အောင်ကုမ္ပဏီဘက်ကလှုပ်ဆောင်ခဲ့တာလို့ပြန်ပြီးတုံ့ပြန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းချမ်းပြောပြပေးပါရှင်
။သခိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာဂျင်းနီစီမံကိန်းလုပ်ငန်းခွင်တွေကိုအဝေးပြက်လက်နက်တွေနဲ့ဘုံးစံအမြောက်များကျရောက်ခဲ့တယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီကဇွန်လ28ရက်နေ့ကထုတ်ပြန်လိုက်ပါတယ်အခုလိုလုံးရကြောင်ကုမ္ပဏီကိုမှီခိုနေရတဲ့မြန်မာလုပ်သားတွေနစ်နာနိုင်ပြီးဒီဒေတာတွေမှာလည်းလူမှုစီးပွားရေးအကျပ်အတည်းတွေဖြစ်လာနိုင်တယ်လို့ကုမ္ပဏီဘက်ကသတိပေးလိုက်တာပါဒေတာကန်ကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကတော့သူတို့အနေနဲ့ကုမ္ပဏီကိုဥတီတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိပေမဲ့စီမံကိန်းသားကကြေးရွာတွေကိုမီးရှို့နေတဲ့စစ်တပ်ကိုကုမ္ပဏီဝင်ထဲမှာခိုလုံခွင့်ပေးထားတာလက်နက်ခဲယံတိုးလောင်ခွင့်ပေးထားတာတွေကြောင့်တိုက်ခိုက်ရတာလို့ VOA ကိုပြောပါတယ်။ဝမ်ပေါင်ကုမ္ပဏီဘက်ကိုဘုံအလုံးကြီး200ကျော်နဲ့ဝိုင်းပြီးပစ်ခတ်ခဲ့ကြတယ်လို့စလင်းကြီးမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကဘိုးစစ်နိုင်က VOA ကိုပြောပါတယ
်။ကျန်တဲ့ကြီးကြီးလုံးနဲ့မူကုမ္ပဏီရုံးကစက်တက်ပါသွင်းနေဘာမှစက်တက်နဲ့ဂျဲကိုလုံလုံလေးစီတိုင်းကတောက်မရှိပါဘူး။ကျေးဇူးတင်ကုန်ပြီလေရှိပါလေ။နားပါကျွန်တော်တို့ကချစ်တဲ့နဲ့ရဲရလွဲပြီးတော့ကျန်တဲ့ဟာတွေကိုကျွန်တော်စိတ်ဝင်စားအောင်ကျွန်တော်တိုက်ခိုက်လို့လည်းပြည်ပြည်မရှိပါဘူး
။ကုမ္ပဏီကတော့သူတို့အနေနဲ့ဂျင်းနီထုတ်လုပ်တာကိုရန်နာထားတာ16လလောက်ရှိပြီလို့ထုတ်ပြန်ချက်ထဲမှာရေးထားပါတယ်။အနီးနားဂျေးရွာတွေကတော့ကုမ္ပဏီကဂျင်းနီကိုဆက်ပြီးထုတ်လုပ်နေတယ်လို့အထောက်အထားတချို့နဲ့ပြန်ပြီးတုံ့ပြန်ပါတယ်။ဂျင်းနီတည်တဲ့ကားတွေအတွက်စစ်တပ်ကလုံခြုံရေးယူပေးနေပြီးတော့အဲ့ဒီစစ်တပ်ကအနီးနားဂျေးရွာတွေမှာနေမြေရှင်းလင်းမှုစစ်ဆင်ရေးတွေလုပ်နေတယ်လို့ဘိုးစစ်နိုင်ကပြောပါတယ
်ဒီကရက်တော့ကစီးနီထုတ်သွားတယ်စီးနီထုတ်သွားတဲ့အချိန်မှာဘုံမောရွာသားမျိုးအသက်ခံရရတယ်သူ တော့လုံလုံလေးသာရင်းကြီးကတက်သွားတာအဲ့ဒီကြီးကလည်းထွက်ပြီးသွားရောသူကဝမ်မောင်လီနာပတ်ဝန်းကျင်ကိုဒီနေနေချင်းလေးလုပ်ဖို့ဆိုပြီးသူဆက်လာတယ်ကျွန်တော်ဘက်ကတုံ့ပြန်နေတိုက်ခိုက်မှုလုံးဝမလုပ်ခဲ့ဘူးဝမ်မောင်ထဲမှာအဲ့ဒီကောင်ကတရားအိတ်ကြီးမိုးတိုးပြီးသွားအောင်မနဲ့မှာဒီကန်းတို့ဟုတ်တယ်မမလည်းဒီတုံးလို့အရင်ပြစ်ပြီးတော့မိုးတိုးပြီးသွားလဲဝင်လာမိုးတိုးပြီးသွားတာမျိုးကိုရဲစက်လက်တွေပြဲထောက်ပြီးပြဲခေါင်းတွေပြဲပြီးတက်ပြတ်ခဲ့တယ
်မနေ့ကတနင်္လာနေ့မှာလဲလက်ဘရောင်ကျင်းနီစီမံကိန်းအနီးအနားကကျေးရွာတွေကိုစစ်တပ်ကမီးရှို့ပြီးနေမြေရှင်းလင်းနာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ဘရောင်တောင်ကျင်းနီစီမံကိန်းကိုစန့်ကျင်နေတဲ့ပတ်ဝန်းကျင်ကကျေးရွာပေါင်း30နီးပါးကိုရှင်းလင်းဖို့လုပ်နေတာလို့ဆိုပါတယ်။အာနာသိမ့်ပြီးနောက်ပိုင်းအဲ့ဒီကုမ္ပဏီမှာမြန်မာဝန်ထမ်းတွေရော့သွားပြီးတရုတ်နိုင်ငံသားတွေနဲ့ပဲအဓိကဆက်ပြီးလဲပတ်နေတာပါ။တရုတ်အစိုးရပိုင်းမြန်မာဝန်ပေါင်း Mining ကုမ္ပဏီဟာပြိပခတွေဖြစ်ပွားနေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်တဲကလက်ဘရောင်တောင်ကျင်းနီစီမံကိန်းကိုပြန်ဆကျင်တဲ့အရေးအယောင်တွေရှိနေပြီးတော့အဲ့ဒီစီမံကိန်းကနေစစ်ကောင်စီကိုဝင်ငွေအထောက်ပံ့ဖြစ်စေတာကြောင့်ဆိုပြီးဒါကိုရပ်ဆိုင်းထားဖို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမေလအစောပိုင်းမှာတိုက်တွန်းခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့တပ်တုထုတ်လုပ်ရေးနီးစနစ်တွေကြောင့်လည်းဒေသခံတွေကတောက်လျှောက်ကန့်ကွက်နေတာပါ။ကုမ္ပဏီကမြေပြင်မှာကျင်းနီဆက်ပြီးထုတ်လုပ်နေတာကိုတော့စိုးရိမ်တယ်လို့လက်ဘရောင်ကျင်းနီစီမံကိန်းစောင့်ကြည့်လေးလာရေးအဖွဲ့ကဥခိုင်ကြည်က VOA ကိုပြောပါတယ
်ဝန်ပေါင်းမှုကအများကြီးရှိရတယ်လေဟိုဝန်ပေါင်းလုပ်နေတဲ့ကဏ္ဍအဲထုတ်ယူနေတဲ့ပုံစံမျိုးကကွာမှာတော်ကြီးနေတဲ့ open bid တိုက်ကြည့်နေတာပဲတော့ဗာမြေရှုတော့တစ်ခုလည်းနေပဲရဲ့ပြတ်မယ်ကျွန်တော်တို့လည်းနဲ့မှာကြာပြီပေါ့ဗျာ
ဇွန်လ24ရက်နေ့မှာလဲလက်ဘရောင်ကျင်းနီစီမံကိန်းနာကညောင်ပင်ကြီးဓာအားခွဲရုံကိုတွေ့တန်းထားတဲ့လျှက်စစ်ဓာအားပေးတာဝါတိုင်းတစ်ခုထပ်ပြီးဖောက်ခွဲခံခဲ့ရပါတယ်ဒီကိစ္စကိုရှုံချတယ်လို့လဲတရုတ်ဝမ်ပေါင်ကုမ္ပဏီကသူ့ရဲ့ထုတ်ပြန်ချက်ထဲမှာရေးထားပါတယ်စစ်ကောင်စီဘက်ကတော့ဝမ်ပေါင်ကုမ္ပဏီတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တည်တံ့ထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြထန်ထန်ဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီကိုထောက်ပံ့နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေကိုလည်းကန့်ကွက်တာတွေများလာပါတယ်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်တရုတ်လုပ်ငန်းရှင်တွေပိုင်နဲ့စက်ရုံတချို့မီးရှို့ခံရတာမန္တလေးတိုင်းထဲကတရုတ်ရေနံပိုက်လိုင်းနဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုသွားတဲ့ရေပိုက်လိုင်းတိုက်ခိုက်ခံရတာတကောင်းနီကယ်စက်ရုံကလျှက်စစ်တာဝါတိုင်းဖောက်ခွဲခံရတာတွေရှိခဲ့ပါတယ်။ဝမ်ပေါင်ကုမ္ပဏီကတော့သူတို့အနေနဲ့လက်ရှိပဋိပက္ခတွေမှာပါဝင်ပတ်သက်လိုခြင်းမရှိပေမဲ့စီမံကိန်းဝန်ထမ်းတွေရဲ့အသက်အန္တရာယ်ကင်းရှင်းရေးကိုလက်နက်ကင်အဖွဲ့တွေလက်နက်မဲ့အဖွဲ့တွေအားလုံးကလေးစားပေးဖို့ဇွန်လ28ရက်နေ့ကထုတ်ပြန်တဲ့သူတို့ရဲ့စာထဲမှာတိုက်တွန်းထားပါတယ်ခင်ဗျာ
တရုတ်ဝမ်ပေါင်းကုမ္ပဏီပြစ်ခတ်ခံရတဲ့တရင်ကိုငိမ့်ညံပြောပြပေးခဲ့တာပါအခုတစ်ခါတော့ကရင်ပြည်နယ်ဘက်မှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်တဲ့တရင်ပြောပြပေးမှာပါကရင်ပြည်နယ်မြောက်ရီခိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွမြောက်ရေးတပ် KNLA ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဂျွန်လ26ရက်နေ့ကစခန်းသိမ်းတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာနေပါတယ်စစ်ကောင်စီဘက်ကနေဂျွန်လ26ရက်နေ့ကစပြီး3ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်စစ်ပေးဆောင်တွေထိုင်းဘက်ခြမ်းကိုယာနဲ့ချီပြီးထွက်ပြေးလာကြရပါတယ်ထိုင်းအခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြောက်ရီခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့အရသာပြည်သူတွေလည်းထိခိုက်မှုတွေရှိနေပါတယ်။ဂျွန်လ26ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာကြောင့်ဒေသခံကြေးပါသားတွေဟာဘုံဖို့ကျင်းထဲမှာပဲနေနေရတယ်လို့ယာနဲ့ချီရှိတဲ့ဒေသခံတွေဟာလည်းထိုင်းဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးစစ်ပေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။အခုစစ်ရှောင်တွေကဒီဘက်ကိုထိုင်းဘက်ကန်းကိုဟိုဒီနေ့ပဲရောက်လာတယ်လို့စုစုပေါင်းအိမ်တော်စုက140ရှိတယ်။လူဦးရေက841ယောက်ရှိတယ်။အဲထိုင်းဘက်ကန်းမှာနေရာ3စုခွဲပြီးနေနေတယ်
ဂျွန်လ28ရက်နေ့ကလည်းလေကြောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါဗျ။
လက်ထပ်ပြစ်တာဒီမင်းနှစ်ခေါက်စီအခုလက်ရှိပြစ်နေတယ်လေ
။ဥက္ကဋ္ဌစခန်းနဲ့အနီးတစ်ဝိုက်ကဒေသခံကျေးရွာသားတွေတဲကတက်ကြီးရွယ်ဦးတွေကလေးငယ်ရှိသူတွေဟာအဝေးကိုမပြေးနိုင်တာကြောင့်ဘုံခိုကျင်းနေတဲ့ပါပဲပုံအောင်နေရသူတွေရှိတယ်လို့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တချို့ရွာထဲတွေမှာပဲပိတ်မိနေတာတွေရှိနေတယ်ဆိုပြီးစစ်ဘေးရှောင်သူတွေကိုအကူအညီပေးနေသူကဆိုပါတယ်။
ไอ้เนี่ยแหละหว่าจะปะไปขึ้นเนี่ยตัวนี้แหละทําเมียทําเมียยอดาฤาเสียตะกันซะเลยอาจารย์ไม่ติดชาอ่ะ
မြန်မာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ချမ်းကိုလက်နက်ကြီးကြီးစံများတိုက်ရောက်တာတွေရှိတာကြောင့်ထိုင်းစစ်တပ်ဘက်ကလည်းနေဆက်မှာလုံခြုံရေးတိုးပြီးတော့ချထားပါတယ်။ဒါအပြင်မြန်မာဘက်ကနေထိခိုက်ဒဏ်ရာရတဲ့ဒေသခံတွေကလည်းထိုင်းဘက်ကိုဝင်ရောက်လာနေတဲ့အတွက်ထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကစေရုံစေကန်းတွေကိုပို့ဆောင်ပေးနေပြီးထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အခုလိုပဲထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာရသူတွေလည်းရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြီးပါတွေကပြည်သူတွေဟာစစ်ဘေးရှောင်နေအဖြစ်တောင်ရင်မြစ်အနီးတစ်ဝိုက်နဲ့တောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရတာ6လကျော်ကြာပြီဖြစ်ပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာတပ်မ6နယ်မြေထဲမှာပဲစစ်ဘေးရှောင်ဒုက္ခသည်3000ထက်မနည်းရှိနေပါတယ်။အခုလိုမျိုးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေကဆက်ဖြစ်နေတာကြောင့်ဒေသခံကျေးရွာတွေအပေါ်ကိုလက်နက်ကြီးကြီးစံတွေကြိုက်ရောက်တာတွေလည်းရှိသလိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တဲ့အတွက်ဒေသခံတွေရဲ့အင်ညာတွေမီးလောင်ပျက်စီးရသလိုအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာလည်းနေစဉ်တိုးလာနေပါတယ်ရှင်
မြရီခရိုင်အတွင်းမှာစစ်ကောင်စီက3ရက်ဆက်တိုက်လေကြောင်းနဲ့တိုက်ခိုက်တဲ့တရင်ကိုအမအေးမာကပြောပြပေးခဲ့တာပါတဆက်သေးပါပဲပလောမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရိတ်ခါတည်ယူမှုလမ်းကြောင်းတွေပိတ်ဆို့ခံထားရတဲ့အကြောင်းပြောပြပေးချင်ပါတယ်တနင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ပလောကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်နေတဲ့ပလောနယ်ဘက်မှာစစ်ကောင်စီတပ်တွေကရိတ်ခါတည်ယူမှုလမ်းကြောင်းတွေပိတ်ဆို့ထားပြီးဒေသခံတွေဟာလောင်စာစီနဲ့စားတောက်ကုန်တွေကိုအကန့်အသတ်နဲ့ဝယ်ယူနေကြရပါကြပါပလောနယ်တခွင်မှာစစ်ကောင်စီကဖြက်လေးပြတ်ပုံတရံဆောင်ရွက်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုမတ်စုမွန်ပြောပြပေးထားပါတယ
်တနင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာတက်ဆွဲပြီးတော့အခြေချနေတဲ့စစ်ကောင်စီတပ်ကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဇွန်လ28ရက်နေ့မနေ့ကသွားရောက်တိုက်ခိုက်ခဲ့ပါတယ်ဒါကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ
်မနေ့ဆောင်းနိုင်ဒီမှာစဖြစ်တာမှာဖြစ်တာကတော့ကျွန်တော်ကယူအဆောင်လေးမှာပြတာပေါ့နော်သူတို့ကဒီနာတန်းရွာမှာတက်ဆွဲထားတာမှရင်အားတက်ဆွဲထားတာကျွန်တော်တို့ပြန်တော့ပြတာပေါ့အဲ့လိုတက်ပြည့်ဖြစ်တာပါနေ့ကျင်းကလေသူတို့တက်ပြည့်ချင်းနေတဲ့ချိန်မှာလည်းပြည့်တယ်ပြီးတော့တက်ပြည့်ချင်းပြီးခြေချာခြေတူချာတဲ့ချိန်မှာသူတို့ကနေ့ကျင်းနေရန်ပြီးတော့ပြည့်နေတယ်ဟုတ်တယ်ညလည်းပြည့်တူတယ်ညကလည်းပဲနေ့ကျင်းနေရန်ပြီးတော့သူတို့ပြည့်တူတာပေါ့နော
်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်မော်မိကျေးရွာစားတဲ့ပဝင်းကျင်းရွာတွေဘက်ကိုလက်နက်ကြီးကြီးတွေကြားရောက်လို့ဒေသခံတွေဟာခဏတာဘေးလို့ရာကိုရှောင်ခဲ့ရပြီးတော့ဒီကနေ့မှာတော့ရွာကိုပြန်လာနိုင်ကြပြီလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဇွန်လ28ရက်နေ့ဒီကနေ့မှာတော့စစ်ကောင်စီတပ်ကပို့ပြီးတော့မှစစ်ရင်အားတွေဖြည့်တီးလာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့ပလောမြို့နယ်တွေဘက်ကိုစစ်ကောင်စီကဖြက်လေးပြက်ပုံတံနဲ့ဆောင်ရွက်လာတယ်လို့ပြောပါတယ်
။သူကဖြက်လေးပြက်နဲ့အမတို့ဖြတ်ထားတာလေ။ဟိုကထောက်ဖို့လမ်းကြောင်းတွေဖြတ်ထားတယ်၊စီတွေဖြတ်ထားတယ်၊အစီဆိုင်တွေပိတ်ထားတယ်၊နောက်ပြီးတော့ဆန်တွေဝယ်ဖို့ဆိုတာတွေကခြားစွားပေါ့နော်။သူကဟိုဆန်အဲ့ကောင်တစုတစ်ခုမှဆန်တအိတ်ပေါ့နော်။ဆန်တအိတ်ပဲဝယ်ယူခွင့်ပေးထားတာ။ဒီချက်ပို့ပြီးတော့ဝယ်ယူပေးပိတ်ပင်ထားတယ်ပေါ့။အကုန်လုံးအိမ်မှာရွာတွေရွာစင်ရွာတိုင်းတစ်မျိုးနဲ့လုံးသူကပေါင်းချမ်းပြီးတော့မူးမွေနှောင့်ပြီးတော့အဲ့လိုတွေတောက်လောက်ထားတာ။ဒီတော့ဝင်ပြီးတော့ထောက်ပို့လမ်းကြောင်းတွေသူတို့အကုန်ပိတ်ထားတာပေါ့နော်။နောက်ပြီးတော့သူတို့ကင်းတွေပို့ပြီးတော့ထားချထားတာအင်အားတွေထားတိုးထားတယ်။နောက်ပြီးတော့သူတို့ဘက်ကမိုင်းကိုတောက်တဲ့ခါကျတော့အမတို့လည်းနေဆဲသူတို့ဝင်လို့မရဘူး။ဝင်လို့မရတဲ့ခါကျတော့အဝေးကနေပြီးတော့အဲ့လက်နဲ့ကြည့်နေတဲ့သူကလှမ်းလှမ်းပြီးတော့ထူတာ။ဆိုင်မော RPG တွေနဲ့ထူတယ်။နောက်ပြီးတော့ပိုတီးတွေနဲ့အဲ့လိုမျိုးပေါ့နော်။ဆင်တီနိုင်းတွေနဲ့ထူတာပေါ့။အများပြေပါရင်လည်းပြစ်တယ်ပေါ့။အဲ့လိုပုံစံနဲ့သူကလုံနေတာ
။စစ်ကောင်စီတပ်နဲ့ပလောပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးရှောင်နေရတဲ့ဒေသခံပြည်သူက1400ထက်မနည်းရှိနေပါတယ်။အခုဆိုရင်တောတောင်တွေထဲမှာတိမ်းရှောင်နေရတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေပါတယ်။ဒါ့အပြင် PDF နဲ့စစ်ရှောင်ပြည်သူတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲမှုနဲ့စစ်ကောင်စီကမျိုးပေါ်ကလူတွေကိုဖမ်းဆီးနှိပ်စက်ပြီးတော့ငွေညှစ်တောင်းခံတာမျိုးတွေရှိတယ်လို့လည်းပလောကာကွယ်ရေးတပ်ကပြောပါတယ်။လက်တလောပလောတိုက်ပွဲနဲ့နောက်ဖန်စီနှိပ်စက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်
။ပလောမြို့နယ်တွင်တိုက်ပွဲတွေကြောင့်ရိခတဲယူမှုလမ်းကြောင်းပိတ်ဆို့ထားတဲ့အကြောင်းမတ်စုမုံပြောပြပေးတာပါ။အင်္ဂါညရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါရဲ့ရှင်။
တရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရင်မန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာဘာသာအတန်လွင်စီစဉ်တွေကိုရုပ်တံထဲမှာတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်း VOA မြန်မာပိုင်းရဲ့အတန်လွင်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 32 kHz 9303နဲ့9383 line to meter 51 kHz 9885 line to meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့သတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးကြပါမယ်။American သမ္မတဂျိုးဘိုက်ဒန်အဆိုပြုထားတဲ့အဓိကကြားတဲ့အာရှနိုင်ငံတွေနဲ့အာရှနိုင်ငံတွေနဲ့အတူဆောင်ရွက်မဲ့ Indo-Pacific စီးပွားရေးမူပေါင်းဟာဆိုရင်ဒေတာရင်း American ရဲ့ကုန်သွယ်ရေးမူဝါဒမှာချင်းကပ်မှုအတစ်ကိုပြသလိုက်တာဖြစ်ပါတယ်။ American စိုက်ပျိုးမွေးမြူရေးသမားတွေကတော့ဒီမူပေါင်းဟာသူတို့ကုန်စည်တွေအတွက်ဈေးကွက်သစ်တွေစောင့်ခြင်းပေးလာမယ်လို့အကောင်းမြင်မျှော်လင့်နေကြတဲ့အကြောင်း VOA သတင်းတောက် Gain Faraba ကသတင်းပေးပို့ထားတာပါ။နန်းလောင်ကပြောပြပေးမှာပါရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကတော့ Pacific တလွားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP ကြောင့်သူမွေးမြူရေးခြံထွက်ကုန်တွေဝယ်လို့အားတက်လာမယ်လို့ Illinois ပြည်နယ်ကစိုက်ပျိုးမွေးမြူရေးသမား Brian Dutton ကမျှော်လင့်ခဲ့တာပ
ါ။စိုက်ပျိုးမွေးမြူရေးသမားတွေအကျိုးများမှာကတော့ကုန်သွယ်ရေးအရာတိတ်ကိုအရေးကြီးတဲ့တိုင်းပြည်တွေရဲ့ဈေးကွက်ထဲလက်လန်းမှီတော့မဲ့ကိစ္စပါ။
ဒါပေမဲ့လည်းဒီသဘောတူညီမှုအရအမေရိကန်ထုတ်ကုန်တွေအကျိုးရှိမှာမဟုတ်ဘူးဆိုပြီး TPP ကုန်သွယ်ရေးသဘောတူညီမှုအပေါ်ဝေဖန်မှုတွေထွက်လာတဲ့အခါမှာတော့ TPP အပေါ်အမေရိကန်ရဲ့ထောက်ခံမှုတွေမေးမြန်းလာပါတယ်။ TPP သဘောတူညီချက်ကိုအပြင်းအထန်ဝေဖန်တဲ့ Republican က Donald Trump သမ္မတဖြစ်လာချိန်မှာတော့ TPP အပေါ်မျှော်လင့်ချက်တွေလည်းအဆုံးသတ်သွားပါတယ်။
Part of TPP's role
TPP ရဲ့အခန်းကဏ္ဍထဲမှာတရုတ်ရဲ့စီးပွားရေးအရဩဇာလွှမ်းမိုးမှုတွေတိုးလာတာကိုတံပြန်ဖို့နဲ့ဒေတာတွင်းမှာအမေရိကန်ကအခိုင်အမာရပ်တည်ဖို့လဲပါဝင်ပါတယ်။အဲ့ဒီနိုင်ငံတွေကအမေရိကန်မပါဘဲရှေ့ဆက်လုကင်နေကြပါပြီ။ကုန်သွယ်ရေးမှာကျွန်တော်တို့ကိုနောက်ချန်ထားခဲ့ပါပြီ
။စိုက်ပျိုးမွေးမြူရေးသမားတွေပဲဒီကိစ္စအပေါ်စိတ်ကျလက်ပြတ်ဖြစ်နေတာတော့မဟုတ်ပါဘူး။အမေရိကန်အထက်လွှတ်တော်အမတ်ဟောင်း Max Baucus ကအခုလိုပြောပါတယ်
We have been strongly encouraging the Biden
administration TPP သဘောတူညီမှုကနေကျွန်တော်တို့နှုတ်ထွက်လိုက်တဲ့အတွက်အရှိတောင်အာရှဒေသမှာအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍပျောက်သွားပြီးအဲ့ဒီနေရာမှာဟာကွက်ကြီးဖြစ်နေတာပါ။အ
ာရှနိုင်ငံတွေရဲ့ကုန်သွယ်ရေးမှာပြန်လည်ထိတွေ့ဆောင်ရွက်နိုင်ရေးသမ္မတဘိုင်ဒန်အစိုးရရဲ့ကြိုးပမ်းမှုအပေါ်မှာတော့မကြာခင်ကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုမှာလွတ်လပ်စွာကုန်သွယ်ရေးစည်းရုံးရဲ့အဖွဲ့ရဲ့ပူရဲဥက္ကဋ္ဌမွန်တာနာအထက်လွှတ်တော်အမဟောင်း Max Baucus ကအခုလိုပြောပါတယ်။
The benefit for us is to increase the market access.
ပြည်ထောင်စုစီးပွားရေးအရတံပြန်ထိန်းညှိထားနိုင်ရေးအရေးကြီးပါတယ်။ဒါအရေးကြီးပါတယ်။ TPP ရဲ့ယူရဲ့ချက်ကလည်းအဲ့ဒါပါပဲ
။စစ်မှန်တဲ့ဈေးကွက်ထက်ကိုဝေရောက်ခွင့်ရရေးအတွက်ဘိုင်ဒန်အစိုးရဘက်ကပို့ပြီးတော့ဆောင်ရွက်ဖို့ Illinois Layer Bureau က Mark Gephardt ကတိုက်တွန်းပါတယ်။သမ္မတဘိုင်ဒန်မေလမှာကြေညာထားတဲ့ IPEF Indo-Pacific ဒေသတွင်ကျွဲဝရေးဆိုင်ရာစီးပွားရေးမူပေါင်းလဲမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေပြီလို့ Illinois Layer Bureau ကပြောပါတယ်။ဒီအစီအစဉ်ကြောင့်အမေရိကန်နဲ့အာရှ12နိုင်ငံတို့ကြားခိုင်မာတဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေပေါက်ပေါက်လာတော့မှာပါ။အဲ့ဒီ Pacific ဒေသတွင်နိုင်ငံတွေကတော့ Australia, Brunei, India, Indonesia, Japan, South Korea, Malaysia, New Zealand, Philippines,Singapore, Thailand, Vietnam တို့ဖြစ်ပါတယ
်။ More actual trade agreements put in place.
စိုက်ပျိုးမွေးမြူရေးသမားတွေအကျိုးများမှာကတော့ကုန်သွယ်ရေးအရာတိတ်ကိုအရေးကြီးတဲ့တိုင်းပြည်တွေရဲ့ဈေးကွက်တဲ့လက်လန်းမီတော့မဲ့ကိစ္စပါ။အဲ့ဒီတိုင်းပြည်တွေကကျွန်တော်တို့စိုက်ပျိုးထွက်ကုန်ပစ္စည်းတွေကိုတိတ်လိုလားကြသလိုစိတ်ဝင်စားမှုလည်းအတော်ရှိကြပါတယ်။ American စိုက်ပျိုးမွေးမြူရေးသမားတွေကျွန်တော်တို့ Layer Bureau အဖွဲ့ဝင်တွေအတွက်ပါတိုင်းရဲ့အကျိုးရှိစေမှာဖြစ်ပါတယ်
။အဲ့ဒီတိုင်းမျိုးရစီကုန်တင်ပို့နိုင်အောင်သမ္မတဘိုင်ဒန်အစိုးရကဆွေးနွေးညှိနှိုင်းပေးစေချင်တယ်လို့လည်း Gephardt ကပြောပါတယ်။ကုန်သွယ်ရေးကိစ္စအရင်ဆုံးဆွေးနွေးတိုင်ပင်ဖို့လိုရဲဆိုပေမဲ့ Ukraine စစ်ပွဲအပအဝင်ကမ္ဘာမှာပေါပေါက်နေတဲ့အခြေအနေအမျိုးမျိုးကြောင့်ကုန်သွယ်ရေးသဘောတူညီမှုစာချုပ်မှာရေးထိုးနိုင်ဖို့အမှန်တကယ်လိုအပ်တယ်လို့လည်းစိုက်ပျိုးမွေးမြူရေးသမားတွေကပြောပါတယ်။အဲ့ဒီတိုင်းမျိုးရစီကုန်တင်ပို့နိုင်အောင်သမ္မတဘိုင်ဒန်အစိုးရကဆွေးနွေးညှိနှိုင်းပေးစေချင်တယ်လို့လည်း Gephardt ကပြောပါတယ်။ IPEF မှာပါဝင်တဲ့ Pacific ဒေသနိုင်ငံ12ခုရဲ့အတည်ရင်ထုတ်ကုန်တန်ဖိုး GDP ကကမ္ဘာထုတ်ကုန်တန်ဖိုးရဲ့40ရာခိုင်နှုန်းလောက်ရှိတယ်လို့သမ္မတအိမ်မြေတော်ကပြောပါတယ်
60% of the world's population is going to be is in those Indo-Pacific
countries. Indo-Pacific ဒေသနိုင်ငံတွေကလူဦးရေကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းလောက်ထိမကြာခင်ရောက်လာတော့မှာဖြစ်တယ်လို့အဲဒီကလူဦးရေတွေထပ်ပြီးတိုးပွားလာအောင်မှာဖြစ်ပါတယ
်။မအောင်မမြင်ဖြစ်ခဲ့တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP ကနေဒီတစ်ခါတော့အောင်မြင်မှုရဖို့တာမကအပြည်ပြည်ဆိုင်ရာကုန်သွယ်ရေးကဏ္ဍရဲ့အရေးပါမှုကိုအစိုးရကနားလည်သဘောပေါက်လာကြမယ်လို့လည်းမွေးမြူသမား Brian Duncan ကမျှော်လင့်နေတာဖြစ်ပါတယ်။
နန်းလောင်ပြပြပေးခဲ့တာပါအခုဆက်ပြီးအင်္ဂါညတိုင်းတက်ဆက်ပေးနေကြဘတ်စင်ကဏ္ဍတွေကိုဆက်တိုက်တက်ဆက်ပေးသွားမှာပါအခုတော့အင်္ဂါညရဲ့ဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးမတိုင်ခင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးချင်ပါတယ်ယူကရိန်းမြို့တော်ကီယက်ဖ်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်မှုမှာအရက်သားနေအိမ်တိုက်တာတွေကိုထိတာကိုလံဘီယာနိုင်ငံကနွားရိုင်းဖမ်းပွဲလူအပြည့်နဲ့ပွဲကြည့်စဉ်ပြိုကျတာဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ပြည်ရတဲ့သတင်းပတ်အတွင်းတော်တော်လေးအေးချမ်းနေတဲ့ KF မြို့တော်မှာတင်းငွေတွေကပောက်ကွဲမှုတွေနဲ့တိမ့်တိမ့်တုန်ခါခဲ့ပြန်ပါတယ်ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်ဖွဲ့ပြီးခဲ့တဲ့တင်းငွေဇွန်လ26ရက်နေ့ကတော့ KF မြို့တော်ကိုပြန်ပြီးစတင်တိုက်ခိုက်ခဲ့တာပါဘူဂျိုကျောင်းလေးတစ်ခုပဲကိုဒုံးကျည်ကြပြီးမြေကွက်လက်လက်ဂျိုင်ကြီးဖြစ်သွားတော့ကိုယူကရိန်းရေးပေါ်ဌာနဗီဒီယိုမှာတွေ့ရပါတယ
် Before I know summit NATO they attack it's maybe symbolic aggression
Kiev မြို့တော်ဝင် Vitali Klitschko ကတော့ NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသူတို့ခြားတာဟန်ပြလုံးပြတာဖြစ်နိုင်ပါတယ်ဒီရက်ပိုင်းတွေတွင်မှာတက်တက်ကိုလုံးပြတာပါလို့ပြောပါတယ်ရုရှားရဲ့တိုက်ခိုက်မှုကြောင့် KF မြို့တော်မှာမနေ့အစောပိုင်းကလေးကမြို့လယ်မှာပောက်ကွဲမှု၄ခုလောက်ဖြစ်နေပါပြီ။ဒီတိုက်ခိုက်မှုတွေကြောင့်ကိုရက်တိုက်ဒစိတပိုင်းပြိုကျခဲ့ပြီးတော့မီးဆွဲလောင်သွားခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်။ရုရှားကတော့ယူကရိန်းမှာသူတို့တိုက်ခိုက်မှုတွေဟာအရက်သားတွေကိုပြင်းမှတ်မထားပါဘူးလို့ပြောထားတာပါ။အဲ့ဒီကပြင်းမှတ်ထားတဲ့ယူကရိန်းစစ်ဖက်ပြင်းမှတ်တွေအားလုံးကိုထိအောင်ရုရှားကပြစ်နိုင်ခဲ့ပါတယ်။ယူကရိန်းဘက်ကပြန်ပြစ်တဲ့လေကြောင်းရန်ကာကွယ်ရေးစနစ်ချို့ယွင်းပြီးတော့ယူကရိန်းဒုံးကျည်ကသူ့ဘာသူပြန်ပြီးတော့သူ့အရက်သားတွေကိုထိတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်အာဖဂန်နိုင်ငံမှာနှစ်ပေါင်း20အတွင်းလူသေးကြေမှုအများဆုံးငရင်လှုပ်သွားပြီးတဲ့နောက်အသက်ရှင်ကျန်ရစ်သူတွေရဲ့ရှင်သန်ရက်တည်ရည်လည်းအထူးခက်ခဲနေပါတယ်မိသားစုဝင်တွေဆုံးရှုံးရတဲ့ဒုက္ခအပြင်အသိုက်အမြုံဆုံးရှုံးရခြင်းမှာကိုယ်ကြီးကယ်ဆယ်မှုတွေလည်းတေချာမရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်အာဖဂန်နစ္စတန်အရှေ့ပိုင်းမှာလူတထောင်မကအသက်ဆုံးခဲ့ရတဲ့ဇွန်လ22ရက်နေ့အစောပိုင်းပြင်းအား6.1နဲ့လှုပ်သွားတဲ့ဒီငရင်ကြီးကြောင့်ရွာသားတွေရဲ့နေစဉ်ဘဝတော်တော်ခက်ဖျက်တမ်းရတာဖြစ်ပါတယ်။အက်ဘာရာမက်ဆိုရင်သူ့ရဲ့ဇနီးနှစ်ဦးပါဝင်မိသားစုဝင်12ဦးဒီငရင်မှာဆုံးရှုံးလိုက်ရတာ
ပါ
။နိုင်ငံအရှေ့ပိုင်းပါကစ္စတန်နေစဉ်ကသူတို့နေထိုင်တဲ့ပက်တီကာပြည်နယ်ကအထိအနာဆုံးဒေသတစ်ခုဖြစ်ပါတယ်။ဆက်သွယ်ရေးလိုင်းတွေမကောင်းလမ်းတွေလည်းထိခြားမပေါက်တာမလို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမတွင်ကျပါဘူးဒီငရင်ကြီးကနှစ်ပေါင်း20အတွင်းမှာအာဖဂန်မှာလူသေးကျမှုအများဆုံးငရင်ဖြစ်ပါတယ်ကိုလံဘီယာနိုင်ငံမှာတင်းငွေတွေနဲ့ဇွန်လ26ရက်နေ့ကနေရိုင်းဖမ်းမွဲတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့လူ900ကျော်ထဏ်ရာရပြီးတော့ကလေးတူပါဝင်တည်ဆုံးသူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းဌာနကဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရိုင်းဖမ်းစဉ်စင်ပြိုကျပြီးတော့တည်ဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LSP နာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရိုင်းဖမ်းပွဲမှာပြည်သက်တွေကိုင်းနေစင်ပြိုလက်သိုးကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖမ်းတဲ့သူတွေကအပျော်ဖမ်းတာဖြစ်ပြီးစနစ်တကျလေ့ကျင့်ထားတဲ့နှွားဖမ်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြချိန်မှာအဲ့စင်ပေါ်ပွဲကြည့်ပြိတ္တအပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့သုံးတဲ့ပွဲကြည့်စဉ်တစ်စိတ်တစ်ပိုင်းပြိုကြလို့လူတွေကြောက်လန့်ကြအော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်လူတွေအများပြားလဲစင်အောင်ပြိနေကြတာပါကိုလံဘီယာနိုင်ငံမှာကအခုလိုမျိုးပျော်တမ်းနေရိုင်းဖမ်းပွဲတွေကိုဥရင်နဲ့တားမြစ်ဖို့လှုပ်ဆောင်နေတာဖြစ်ပြီးတော့ဒါဟာတရိတ်ဆန်နှိမ့်ပန်းနှိမ့်ဆက်မှုလို့ဝေဖန်ခံရပါတယ်တရိတ်ဆန်ကိုနှိမ့်ပန်းနှိမ့်ဆက်မှုဖြစ်တဲ့ကန့်ကွက်မှုတွေရှိနေတာကြောင့်ဒီပွဲကိုဆက်မကျင်းပါဘူးလဲသမ္မတကတိုက်တွန်းထားပါတယ် ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတွေးဆန်ညှဉ်းပန်းနှိပ်စက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖမ်းပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေလို့ခွင့်ပြုထားရပါတယ်မလေးရှားကမျိုးငယ်လေးတစ်မျိုးမှာဒေတာခေါ်လက်လုံမီးစွာမြန်မာလိုတော့မြူဆွန်လို့ခေါ်တဲ့ခေါက်ဆွဲကြောက်လုပ်ငန်းရှိပါတယ်။ခေါက်ဆွဲမြင်ဆွဲထုတ်ပြီးတော့ဝါရန်နေနဲ့အပူခန့်ရတာဖြစ်ပြီးတော့ကြားဖက်ခေါက်ဆွဲလုပ်ငန်းကတည်လို့လုပ်လာတာနှစ်တရာလောက်ရှိပါပြီ။အခုလည်းဆက်ပြီးတော့မလေးရှားနိုင်ငံစီထရာဗယ်မျိုးကသူတို့ရဲ့မိသားစုခေါက်ဆွဲလုပ်ငန်းကိုငွေမူလပုံစံနဲ့ပဲဆက်ပြီးတော့လုပ်နေကြတာဖြစ်ပါတယ်။မီးစွာခေါက်ဆွဲမြူဆွန်ကိုချင်းမြင်ခေါက်ဆွဲလို့လည်းသိကြပြီးတော့အမြင်ရှိကြီးဖြစ်အောင်ဆက်ထုတ်နေလန်း၆ခံပြီးတော့ခောက်ဆွဲကြောက်လုပ်တာပါဒီခောက်ဆွဲစားရတဲ့အချင်းကတရုတ်နိုင်ငံတောင်ပိုင်းဖူကျန်ပြည်နယ်ကပြောင်းရွှေ့လာတဲ့သူတွေနဲ့အတူမလေးရှားကိုရောက်လာတာဖြစ်ပါတယ်ဒါမဲ့လည်းခင်မီတိုးတက်လာတာနဲ့အမျှဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာကိုသူတို့အထူးစိုးရိမ်နေပါတယ်
ဒီ丹心这个行业做面线这个行业有一天会彻底的失传掉
လို့ရတာအရင်လက်ဝင်အရင်ခက်တော့ဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာတော့စိုးရိမ်နေဗျအခုခေတ်လူငယ်တွေကဒီလောက်ခဲရခဲစေလှုပ်ချင်မှာမဟုတ်ပါဘူးဖြစ်နိုင်ရင်ကလေးတွေကိုတင်ပေးခြင်းပါလေသူတို့ဆက်မလုပ်ချင်လည်းရရင်နောက်ဆုံးတော့သူတို့ဘယ်လိုလုပ်မလဲသိထားရရင်ဒီပညာမတိမ်ကောတော့ဘူးပေါ့လို့ပိုင်ရှင်ရဲ့သားဖြစ်သူကပြောပါတယ်စီထွားဝိုင်မြို့မှာတော့မီးစွာကိုစက်သားနဲ့ဆန်ဝိုင်အနေနဲ့ချက်ထားရင်ဟင်းရည်နဲ့စားကြပါလေတရုတ်အယူဆရာဒီခောက်ဆွဲကအသက်ရှည်စေတဲ့သဘောဆိုပြီးတော့အာရှနိုင်ငံတွေမှာဝင်းတွေပွဲတွေကျင်းပရင်တစ်ခုတ်တည်းရစားတတ်ကြပါလေရှင်
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတန်နာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့တရီသားဖြတ်ချခွင့်နဲ့တနက်ကင်ဆောင်ခွင့်တရားရုံးချုပ်ဆန္ဒပြခံရတဲ့အကြောင်းပြောပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တရီသားဖြတ်ချခွင့် Roe versus Wade ဆုံးဖြတ်ချက်ကို Conservative တရားသူကြီးအများစုကြီးဆိုတဲ့အမေရိကန်တရားရုံးချုပ်ကပြန်ပြီးတော့ဖြတ်သိမ်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကတည်းကစတင်ခွင့်ပြုခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းလိုက်တာပါတချိန်တည်းမှာတနက်ကင်ဆောင်ခွင့်စီးမြင့်တွေကိုဖြေလျှော့ပေးတဲ့ဆုံးဖြတ်ချက်ကိုလည်း Conservative တရားသူကြီးတွေကချမှတ်ခဲ့ပါတယ်လက်နက်ကင်ဆောင်ခွင့်အပေါ်ပိုထိန်ချုပ်ဖို့ Congress နဲ့သမ္မတဂျိုးဘိုင်ဒန်တို့အတီးပြုလက်မှတ်ရေးထိုးထားတဲ့ကြားမှာပဲတင်းကျပ်တဲ့စည်းကမ်းတွေကိုလျှော့ပေးဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာပါအဲဒီနောက်မှာတရေသားဖြတ်ချခွင့်ကို6မဲ3မဲနဲ့တရားရုံးချုပ်ကပြန်ပြီးတော့ဖြတ်သိမ်းလိုက်တာဖြစ်ပါတယ် VOE သတင်းတော် RH Arabasari ပေးပို့တဲ့ဒီသတင်းကိုကိုအောင်ကတင်ပြပေးမှာပါရှင်
ဒေသဖြတ်ချခွင့်ပြန်ရုပ်သိမ်းလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်သူတွေကအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြနေကြတာပါ။အမေရိကန်မှာနှစ်ပေါင်း50လောက်ဒေသဖြတ်ချခွင့်တရားဝင်ရရှိထားတဲ့ Roe versus Wade စီရင်တုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာဖြတ်သိမ်းလိုက်တဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေအမေရိကန်အနှံ့မှာပေါ်ပေါက်နေပါတယ်။ Arizona ပြည်နယ်မြို့တော်ကလွှတ်တော်မှာဆိုရင်လေထောက်ခံသူနဲ့ကန့်ကွက်သူထောင်ထဲချီဆန္ဒပြခဲ့တာကြောင့်လွတ်တော်တွင်ဆွေးနွေးမှုတွေတောင်ရပ်ဆိုင်ခဲ့ရပါတယ်။လွတ်တော်ဆောက်ဦးမှန်တကားတွေကိုရိုက်ပုတ်တာကြောင့်ရဲတွေကမျက်ရည်ကိုဘုံနဲ့ပြန်ပစ်ခတ်တာတွေကိုလည်းဒေသသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ဒရီသားဖြတ်ချခွင့်ပေးထားတဲ့ Roe versus Wade စီရင်တုံးဖြတ်သိမ်းမှုဟာပြည်နယ်တိုင်းလိုက်နာရမယ့်ဆုံးဖြတ်ချက်မဟုတ်ပေမဲ့ပြည်နယ်တွေအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တာပါ Republican တွေကြီးစိုးတဲ့ပြည်နယ်တွေမှာတော့မရင်းကျဉ်ခံပြီးဒရီသားရလာသူပဲဖြစ်ဖြစ်ကျန်းမာရေးကြောင့်ပဲဖြစ်ဖြစ်ဒရီသားဖြတ်ချခွင့်ကိုစတင်ပိတ်ပင်ကန့်သတ်နေကြပါပြီတောင်တာဂိုတာပြည်နယ် Republican အုပ်ချုပ်ရေးမှူး Christy Noem က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Interesting about the Supreme Court decision
ပြည်နယ်တစ်ခုချင်းစီအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကစိတ်ဝင်စားစရာကောင်းတာပါဒီလိုဆုံးဖြတ်ချက်ချလိုက်တာကြောင့်ပြည်နယ်အလိုက်နောက်ပြည်နယ်ဥပဒေပြုရေးဆိုင်ရာတာဝန်ရှိသူတွေကလုပ်ပိုင်ခွင့်ရှိသွားပါပြီပြည်နယ်မှာနေထိုင်နေကြတဲ့သူတွေနဲ့သူတို့ရွေးကောက်တင်မြှောက်ထားတဲ့သူတွေကြားဖြစ်စေချင်တာတွေကိုဆွေးနွေးဖို့ပဲရှိပါတော့တယ်
။အမေရိကမှာလူများပြတ်တည်ဆုံးတဲ့တနက်ပစ်ခတ်မှုတွေကိုတားဆီးဖို့ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ကလက်နက်ကင်ဆောင်ခွင့်ပိုတင်းကျပ်ရေးဥပဒေလက်မှတ်ရေးထိုးအတည်ပြုခဲ့ပေမဲ့တရားရုံးချုပ်ကတော့လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့စီးမင်းတွေဖြေလျှော့ပေးခဲ့ပါသေးတယ်။မန်ဆာချူးဆက်ပြည်နယ်ကဒီမိုကရက်ထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်က ABC This Week အစီအစဉ်မှာအခုလိုပြောပါရစေ
။ This court
has lost legitimacy.
ဒီတရားရုံးဟာအများရဲ့ယုံကြည်ကိုးစားမှုပျောက်ဆုံးသွားပါပြီ။တနတ်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပြီးကြံနေသေးတဲ့သူတို့အပေါ်ယုံကြည်ကိုးစားမှုလည်းမရှိတော့ပါဘူး။သူတို့မှာနောက်ဆုံးအဖတ်ဆယ်စရာကြံနေသေးတာကိုလည်းလှစ်လျူရှုလိုက်ပြီးတော့ Roe versus Wade စီရင်ထုံးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နဲ့အားလုံးကိုအံ့အားသင့်စေခဲ့ပါတယ်
။ American ပြည်တော်စုတရားရုံးချုပ်ရဲ့ကုလဆုံးဖြတ်ချက်ကြောင့်ပြင်သစ်က LGBTQ ချစ်တဲ့ပွဲတွေအတွင်းလူခွင့်ရေးလှူရှားသူတွေက250ကြာရရှိထားပြီးဖြစ်တဲ့ဒရေသားဖြတ်ချခွင့်ကိုမထီပါဘူးပြင်သစ်အစိုးရကိုတောင်းဆိုကြပါတယ်ဒရေသားဖြတ်ချခွင့်လှူရှားတောင်းဆိုသူမာရီယာတယ်လက်စကာက AP သတင်းဌာနကိုခုလိုပြောပါတယ
် I feel like there's a sense of nationalism patriarchy
မြို့သားရေးအယူဝါဒနဲ့ဖိုဝါဒကြီးဆိုးတာမျိုးလို့စိတ်ထဲမှာခံစားရပါတယ်အမေရိကန်မှာ conservative ကြီးဆိုးတဲ့တရားရုံးချုပ်ဟာကျမတို့ရဲ့အခွင့်အရေးကိုပြန်ပြီးတော့တိမ့်ပိုက်နေပါတယ်။အမျိုးသမီးတယောက်အနေနဲ့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ခွင့်အမြဲရှိခဲ့ရပါ။အခုတော့အမေရိကကိုကျမသမီးကလာတင်ပါသလား။သူ့မှာအဲ့လိုအခွင့်အရေးမရှိတော့ပါဘူး။စိတ်နှလုံးကြည်ကွဲရပါတယ်
။ဒရေသားဖြတ်ချခွင့်တားဆီးမှုထောက်ခံသူတွေကတော့အောင်းပွဲခံခဲ့ကြပါတယ်။ဒရေသားဖြတ်ချခွင့်ရုပ်သေးဖို့တောင်းဆိုတဲ့ Created Equal အဖွဲ့က Lexi Hall က AP သတင်းဌာနကိုခုလိုပြောပါတယ်။
A very exciting moment for all of us. Hello, Emmett, you are at a time. Roe v. Wade's decision will be upheld by the Supreme Court this week. The Supreme Court has decided that 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 the Supreme Court has decided
that the Supreme Court has decided that the Supreme Court has decided that the Supreme Court has decided that the Supreme Court has decided that the Supreme Court has decided that the Supreme Court has decided that the Supreme Court has decided that the Supreme Court has decided
ကောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာပါအခုဆက်ပြီးတော့ကမ္ဘာတလွခီးသွားအစီအစဉ်မထုတ်လွှင့်ပေးခင်အင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျဲမှတ်စုကိုဆက်ပြီးတင်ဆက်ပေးပါမယ်မြန်မာနိုင်ငံကိုအာဏာသိမ်းထားတဲ့စစ်အာဏာရဲ့မီနီဘတ်ဂျက်ကာလအတွင်းနိုင်ငံသားကုန်သွယ်မှုမှာတချို့နိုင်ငံတွေနဲ့ကြနိုင်ရှင်လို့ရှိရင်နိုင်ငံတချို့ရဲ့ကုန်သွယ်မှုကတော့တက်လာပါဗျ2021ခုနှစ်အောက်တိုဘာလကနေ2022ခုနှစ်မတ်လကြာဂိန်းကနန်းနဲ့သူ့အရင်ကာလတူ2020အောက်တိုဘာကနေ2021မတ်လအထိဂိန်းကနန်းတွေကိုနိုင်ရှင်ပြထားတာပါအသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျဲမတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင်
ထိပ်တန်းကုန်သွယ်ပတ်၅နိုင်ငံအနက်တရုတ်ဂျပန်တို့နှင့်ကုန်သွယ်မှုကြဆင်းစစ်ကောင်စီရဲ့မီနီဘတ်ဂျက်ကာလအတွင်းထိပ်တန်းကုန်သွယ်ပတ်၅နိုင်ငံအနက်တရုတ်ဂျပန်တို့နှင့်ကုန်သွယ်မှုကြဆင်းခဲ့ပါတယ်။ဒါပေမဲ့ထိုင်း၊စင်ကာပူ၊အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုအနည်းငယ်ပြန်တက်ခဲ့တာတွေ့ရပါတယ်။ဒီ၅နိုင်ငံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ10ဘီလျံကျော်ရှိခဲ့ပေမဲ့အရင်ဘဏ္ဍာနည်းနဲ့ကာလတူရှင်ရင်အမေရိကန်ဒေါ်လာတန်160ကျော်နည်းခဲ့ပါတယ်။တရုတ်နဲ့ကုန်သွယ်မှုကကာလတူချင်းရှင်ရင်အမေရိကန်ဒေါ်လာ 1.3 ဘီလျံကျော်ကျဆင်းခဲ့တာပါအာဆီယံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 6.8 ဘီလျံကျော်ရှိဒေသတွင်းအစုဖွဲ့တွေနဲ့ကုန်သွယ်မှုမှာတော့အာဆီယံနဲ့ကုန်သွယ်မှုကအများဆုံးဆက်ဖြစ်နေပါတယ်တရုတ်ကလည်းဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်ဆက်ရှိနေပြီးQuad, EU, AUKUS အဖွဲ့ဝင်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။ ASEAN နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ9ဘီလျံနီးပါးရှိပြီးတရုတ်နဲ့ 4.3 ဘီလျံနီးပါးရှိပါတယ်။ Quad နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ2ဘီလျံကျော်ရှိပြီး EU နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.9 ဘီလျံကျော်ရှိပါတယ်။ AUKUS အဖွဲ့နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1,800 နီးပါးရှိခဲ့ပါတယ်။ထိုင်းနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာတန်920ချောတက်လာအာဆီယံဖွဲ့ထဲမှာထိုင်းနိုင်ငံနဲ့ကုန်သွယ်မှုကအများဆုံးဖြစ်ပြီးအမေရိကန်ဒေါ်လာ3ဘီလျံနီးပါးရှိပါတယ်အရင်ဘဏ္ဍာနည်းနဲ့ကာလတူရှင်ရင်အမေရိကန်ဒေါ်လာတန်920ချောတက်လာခဲ့တာပါစင်ကာပူနဲ့ကုန်သွယ်မှုကဒုတိယအများဆုံးဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊ ဗီယက်နမ်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်မီနီဘတ်ဂျက်ကာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိမီနီဘတ်ဂျက်ကာလအတွင်းမြန်မာနဲ့နိုင်ငံတကာအကြားစုစုပေါင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိခဲ့ပါတယ်ပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ 8.3 ဘီလီယံနီးပါးနဲ့သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိပါတယ်အရင်ပန်းနာနှစ်နဲ့ကာလတူရှင်ရင်ပို့ကုန်မှာရောသွင်းကုန်မှာပါအနည်းငယ်မြင့်တက်လာခဲ့ပါတယ်
ISP မြန်မာတင်ဆက်ပေးခဲ့တဲ့အာနာသိန်းနောက်ပိုင်းနိုင်ငံခြားကုန်သွယ်မှုကြောင့်နားဆင်ခဲ့ရတာပါအခုတခါတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ Venus မြို့ကလက်ရက်ကရီပါရက်ကန်းရုံအကြောင်းတင်ဆက်ပေးထားပါတယ်အီတလီနိုင်ငံမှာရိုးရာတစ်တာရက်ကန်းစင်တွေသုံးပြီးနှစ်ရာချီကလေးကနီးတွေနဲ့ကရီပါရက်လုတ်တဲ့မိသားစုရက်ကန်းလုပ်ငန်း Venus မှာတခုပဲကြာမာတော့တယ်1895ခုနှစ်ထဲကရှိခဲ့တဲ့ရက်ကန်းရုံကနေလက်ရာမြောက်ကတိပါဒီဇိုင်းတွေကိုထုတ်လုပ်နေတာပါမတ်စုမြတ်မွန်ကမ္ဘာတလွားခီးသွားအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်အီတလီနိုင်ငံက Venice ရေပေါ်မြို့မှာ1895ခုနှစ်ထဲကတည်ထောင်ထားတဲ့အထည်အလေးရက်ကန်းရုံတစ်ခုရှိပါတယ်ရိုးရာတစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ကတိပါဇာတွေကိုရက်လုတ်ပေးနေတဲ့လူဝီဂျီဘယ်ဗီလာကွာဆိုတဲ့ရက်ကန်းလုပ်ငန်းက Venice မြို့ရဲ့သမိုင်းဝင်အထင်ကရရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်။လူဝီဂျီဘယ်ဗီလာကွာရက်ကန်းယုံကထွက်တဲ့ကတိပါဇာတွေနဲ့အလှဆင်ထားတဲ့ပရိဘောဂအတုံးဆောင်ပစ္စည်းတွေကိုကမ္ဘာတဝန်းကတော်ဝင်နန်းတော်တွေတမရအိမ်တော်တွေချော်ကြားသူတွေရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကသမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထည်အလေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလေပိုင်းတည်းကဖြစ်ပါတယ် Venice မှာ18ရာစုမတိုင်ခင်အထိအထည်အလေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုဇာမိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထည်အလေးလုပ်ငန်းတွေပိတ်ခဲ့ကြရပါတယ်အကျိုးဆက်အဖြစ်တန်ဖိုးကြီးပိတ်စာတွေထုတ်လုပ်တဲ့နည်းပညာတွေတစစပျောက်ကွယ်သွားခဲ့ပါတယ်ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်လုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက်လူဝီဂျီဘယ်ဗီလာကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီဘာတစ္စတာဂျန်ဂျူလီယိုတို့က1895ခုနှစ်မှာဒီရက်ကန်းရုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်။18ရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်းစဉ်အဟောင်းတွေကိုပြန်ရှာပြီးတော့သူတို့ရက်ကန်းလုပ်ငန်းမှသုံးခဲ့တာဒီကနေ့အထိဖြစ်ပါတယ
်။ Era una delle più importanti attività economiche e la gente
ကရီဘာလက်ရက်ကန်းလုပ်ငန်းက Venice ရဲ့အဓိကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။ဒီကဘာလုံးကဒီကိုလာပြီးကရီဘာစားတွေလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပြောင်ပြောင်လာတဲ့ကရီဘာရက်ကန်းရက်နီးကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ွယ်သွားပါလိမ့်မယ်။တိတ်ရေးကြီးတဲ့လက်ရမြောက်ဖန်တီးမှုတွေယဉ်ကျေးမှုအမွေအနှစ်တွေအားလုံးပျောက်ွယ်သွားပါလိမ့်မယ်
။သူတို့ကုမ္ပဏီကထွက်တဲ့ Supra Recho အမျိုးအစားကရီဘာစားတွေကတိတ်ကိုနာမည်ကျော်ပါတယ်။ကရီဘာသားကိုနှစ်ထပ်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာကရီဘာပေါ်မှာလိုချင်တဲ့အဆင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါ။တချို့အဆင်ဒီဇိုင်းတွေအတွက်ကိုပိုးလွန်400လောက်အထိအသုံးပြုပြီးရက်ကြရပါတယ်။အလုံးကိုအစင်လာအတိုင်းလက်နေပဲအစင်ဆက်လုပ်သွားကြရတာဖြစ်ပါတယ
် Questo è un lavoro fisico per cui dal preparare il telaio a lavorarci o anche alla
costruzione ဒီလောက်ကကိုကနာတစ်ခုလုံးလှုပ်ရှားနေရတဲ့အလုံးမျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထိအလုံးလက်နေပဲလုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံးနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစင်စားဖြစ်ပါဘူးလက်နဲ့ရက်လုတ်တာကိုကကျမတို့ကတိပါဇာရဲ့ထူးခြားမှုဖြစ်ပါတယ်လူရီရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုဆက်တွေနဲ့ light to လုပ်ဖို့မရနိုင်ပါဘူ
းဟိုးနှစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအစင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘယ်ဗီလက်ခွာရဲ့မြင့်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အစင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရသူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်။ဒါကြောင့်ပိတ်ဆခိုက်အများကြီးထွက်ဖို့နှစ်နဲ့ချီအထိအချိန်ပေးရပါတယ်။ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းကလက်ရက်ကတိပါစာတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်သမ္မတအင်ဗျူရိုနဲ့အထင်ကရခရီးယံဘုရားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှာယူအသုံးပြုကြပါ
တယ်။ per la Casa Bianca era durante la presidenza Eisenhower.
Kremlin နန်းတော်အတွက်ဂရီဘာစာရီရပ်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတ Eisenhower လက်ထက်ကလေးကအင်ဖြူတော်အတွက်ဂရီဘာစာရီရပ်လုပ်ပေးခဲ့ရဟုပါတယ်။အီတလီသမ္မတ Giovanni Gronchi လက်ထက်ကလေးက Quirinale အင်တော်အတွက်ရပ်လုပ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲ Roman Catholic အသင်းတော်အတွက်ဂရီဘာစာရီရပ်လုပ်ပေးခဲ့ရတဲ့အတွက် Vatican ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ Priest ဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ဂရီဘာစာရီနဲ့အလှဆင်ထားတာကိုတွေ့ရပါပါ။
လက်ရမြောက်လက်ရက်ဂရီဘာစမှားရည်တွေအတွက်လိုချင်တဲ့တီးထန်အဆင့်ဒီဇိုင်းတွေရပ်လုပ်နိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလားနဲ့ချီအချိန်ကြာနိုင်ပါတယ်။ Venice မှာဂရီဘာစတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရပ်လုပ်ခဲ့ကြတာပါ။16ရာစုရောက်ချိန်မှာတော့ Venice ကထွက်တဲ့ပိုးစဂရီဘာစတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထည်လေးလုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ဂရီဘာစတွေရပ်လုပ်ဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးဂရီဘာစားတွေက Venice ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်တွေဖြစ်ခဲ့တာပါအခုထိလည်းဇိမ်ခံပစ္စည်းအဖြစ်သတ်မှတ်ခံထားရတဲ့ Luigi Bevilla ကရကန်းညုံကဂရီဘာစားတွေကိုတကူးတကမှာယူသုံးနေကြသူတွေကမ္ဘာတဝန်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Namaji fashion company တို့ company တို့အတွက် جماعه ဂရီဘာစားတွေရပ်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ဂရီဘာတွေတွေအတွက်အခုရပ်ပေးနေတာဖြစ်ပါတယ်
ရှိဘောဗန်နစ်မြို့မှာဂရီဘာစားအပါအဝင်ပိတ်စရရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းယုံတစ်ခုသားချမာရော1895ခုနှစ်ထဲကတည်ထောင်ခဲ့တဲ့လူဝီဂျီဘေဗီလက်ကွာရက်ကန်းယုံမှာတော့ပိုးစရတွေဘရိုဂိတ်စရတွေဂရီဘာစားတွေကိုအခုချိန်ထိသစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုတ်နေကြတော့ဖြစ်ပါတယ်လက်နဲ့ရက်တဲ့ပိတ်စရတွေကအမြင်ပိုင်းမှာရောကန်ကြည့်တဲ့အခါမှာပါဆက်ရက်စရီနဲ့တိတိတတကွာတယ်လို့ဘေဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်ပြောပြပေးခဲ့တဲ့ကဘာတလခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ View American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြေအကျုပ်ကိုကိုစုံဝင်းလိုင်းကဆက်ပြီးပြောပြပေးပါရှင်
မြန်မာနိုင်ငံအတွင်းနေရဆွန့်ခွာထွက်ပြေးနေရသူအရေးအတွက်ဟာအခုချိန်ထိတန်းကျော်မှရှိနေတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနက်ဆောင်ရွက်ရေးယုံ UNOCHA ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အခုလိုအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေတဲ့မြန်မာနိုင်ငံမှာမနစ်ဖေဝိုင်လာ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထွက်ပြေးတင်းရှောင်လာသူ၄ပုံ၃ပုံနှိပါးနဲ့ညီမျှတဲ့9,600လဲပါဝင်တယ်လို့ဆိုပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုတော့ UNOCHA ယုံကအခုလ21ရက်နေ့မှာနောက်ဆုံးကောက်ယူခဲ့တာလို့ဆိုပါတယ်ခင်ဗျာဩစတြေးလျဂျာမနီဘရူနိုင်းနိုင်ငံတွေကအသားမကြီးတွေကိုပြန်လည်ခေါ်ယူပြီးတန်ယုံယာယီတာဝန်ခံတွေနဲ့အစားထိုးခန့်အပ်လိုက်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။တဖက်နိုင်ငံတွေဘက်ကတန်တမာအဆင့်လျှော့ချဆက်ဆံတာကိုပြန်လည်တုံ့ပြန်တာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားပေးမှုတွေရှိလာခဲ့တဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုတန်တမာအဆင့်လျှော့ချဆက်ဆံလာကြတာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံကြီးဝန်ကြီးဝမ်ယီဟာဒေတာရင်းဆွေးဝဲတစ်ခုဖြစ်တဲ့လန်ဆန်မဲကောင်ဒေတာရင်းပူပေါင်းဆောင်ရည်အစီအစဉ်ဆွေးနွေးပွဲတက်ဖို့အတွက်အခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုရောက်ရှိဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ပြောဆိုချက်ကိုကိုကာပြီး AFP သတင်းမှရေးပါတယ်။တဟာမနစ်ဖေဖော်ဝါရီလမှာဆီယနာတင်ပြတဲ့နောက်တရုတ်နိုင်ငံကအဆင့်အမြင့်ဆုံးအရာရှိတဦးမြန်မာနိုင်ငံကိုရောက်ရှိလာခြင်းလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရာသားအဆိုရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ကိုပြစ်တင်ဝေဖန်ခြင်းမရှိတဲ့တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းအဓိကထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့စစ်ကောင်စီရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်2021ခုနှစ်ဇန်နဝါရီလတုန်းကလည်းနိုင်ငံကြီးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်ခင်ဗျာ။မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဂျင်းနီတူဖော်နေတဲ့တရုတ်ဝမ်ပေါင်းကုမ္ပဏီဟာဒီရက်ပိုင်းမှာအဝေးပစ်လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့ကုမ္ပဏီဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကကျင်းနီစီမံကိန်းလုပ်ငန်းခွင်တွေကိုအဝေးပြက်လက်နဲ့တင်းနဲ့ပုံစံအမြောက်အများရောက်ရှိခဲ့တယ်လို့တရုတ်ဝမ်ဘောင်ကုမ္ပဏီကဇွန်လ29ရက်နေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်တာပါခင်ဗျ။အင
်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ PJ Elio တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလည်းတလဲပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းငင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမအလင်းပါပါ။
This program has come to you from the Voice of America, Washington.